ဖေဖော်ဝါရီလကမ္ဘာဖလား2019ဘောလုပွဲကိုအာရဗ်စော်ဘွားများယူအီနိုင်ငံမှာစနေနေ့ကကျင်းပခဲ့ရမှာဥရောပချန်ပီယံရီယယ်မက်ဒရစ်နဲ့တောင်အမေရိကချန်ပီယံဂရီမီယိုအသင်းတို့ရှင်ပြိုင်ကစားခဲ့ပြီးရီယယ်မက်ဒရစ်ကတကူးကူမရှိနဲ့ဘူးဆွဲသွားပါတယ်ရီယယ်မက်ဒရစ်အတွက်တလုံးတည်းသောအနိုင်ဂိုးကိုရော်နယ်ဒိုက53မိနစ်မှာသွင်းယူခဲ့တာဖြစ်ပါတယ်ရီယယ်မက်ဒရစ်အသင်းဟာကလပ်ကမ္ဘာဖလားပွဲကို3ချိန်မြောက်အဖြစ်ဘူးဆွဲခဲ့ပြီးဘာစီလိုနာအသင်းရဲ့ကလပ်ကမ္ဘာဖလားချန်ပီယံဆန်ချိန်ကိုလိုက်မိခဲ့ပါတယ်စနေတရက်ထဲမှာပဲပြုလုပ်တဲ့တတိယလူပွဲမှာတော့မက္ဆီကိုကလပ်ဖူချာကအသင်းက UAE ကလပ်အသင်းဖြစ်တဲ့အယ်ဂျာဇီးရာကို6-2နဲ့အနိုင်ရရှိသွားပါတယ်ဒီချိန်ထဲမှာပဲအင်္ဂလန်မှာကျင်းပတဲ့အင်္ဂလန်ပရီးမီယာလိဂ်အပြိုင်ပွဲမှာတော့မန်စီးတီးကတိုတန်ဟမ်အသင်းကို6-2နဲ့နိုင်သွားပါတယ်